လေးလကြာ
ရုရှားကျူးကျော်မှုကိုခုခံရမှာယူကရိန်းအတွက်တင်ကြရတစ်ခုဖြစ်တဲ့မွေကျွန်းကနေရုရှားတပ်တွေပြန်လည်ဆုတ်ခွာပေးလိုက်ကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကကြာသာဝရီနေ့မှာပြောပါတယ်ယူကရိန်းစိတ်ကမ်းမျိုးဖြစ်တဲ့အိုဒက်ဆာအနီးပင်လယ်နယ်ထဲကမွေကျွန်းကိုတော့ကျူးကျော်စစ်အစာပိုင်းမှာပဲရုရှားတပ်တွေတင်းယူခဲ့ပြီးယူကရိန်းကိုတိုက်ခိုက်တာတွေယူကရိန်းစိတ်ကမ်းတွေကနေသွာလာလှုပ်ရှားမှုကိုစောင့်ကြည့်တာတွေလုပ်ခဲ့ပါတယ်ရုရှားတပ်တွေဆုတ်ခွာသွားကြောင်းယူကရိန်းဘက်ကလည်းအတည်ပြုပေမဲ့ညဘက်မှာယူကရိန်းတပ်တွေကမီဇိုင်းတုံးတွေလက်နက်ကြီးတွေနဲ့တိုက်ခတ်တာကြောင့်ရုရှားတပ်ဖွဲ့တွေဟာအ мян ဆက်လီနဲ့စင်းနဲ့ထွက်ပြေးခဲ့ရတယ်လို့ပြောပါတယ်။ရုရှားကဝေးဝင်ကြီးဌာနကတော့စစ်စင်ရေးတာဝန်ပြီးဆုံးသွားတဲ့အတွက်စိတ်စည်စနာကောင်းနဲ့ကျွန်းပေါ်ကနေဆုတ်ခွာပေးတာလို့သတင်းထုတ်ပြန်ပါတယ်။ယူကရိန်းကကောက်ပဲပြီးနိုင်ပြီးပြည်ပတင်ပို့မှုကိုရုရှားကနှောက်ယှက်တာမရှိကြောင်းပြသတဲ့လက္ခဏာတစ်ခုအဖြစ်နဲ့လဲကဝေးဝင်ကြီးဌာနကပြောပါတယ်။နိုင်ငံတကာအကဲခတ်တွေကတော့ယူကရိန်းရဲ့သီးနှံတင်ပို့မှုတွေကိုရုရှားကပိတ်ပင်တားမြစ်မှုတွေရှိနေကြောင်းပြောဆိုထားပါတယ်ခင်ဗျာ။